ပုဂိုးမြို့မှာခံတတ်လို့အသားစီးတွေကာယံဆန္ဒပြမှုတွေကိုတပ်တွေကအပြင်းထန်နှိမ်နှင်းခဲ့ပြီးတဲ့ကဆန္ဒပြမှုတွေမှာပါဝင်လှုပ်ရှားတဲ့သူတွေကိုလိုက်လံရှာဖွေဖမ်းဆီးနေပါတယ်။ဆန္ဒပြတပိတ်ကိုဥဆောင်သူတွေ CDN NRP ဆန်ရေးလှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုလိုက်လံဖမ်းဆီးမှုတွေအခုရက်ပိုင်းတွေမှာပိုလှုပ်လာတာဖြစ်ပါတယ်။သူတို့ပုံနေနိုင်တယ်လို့စံလျာရှိတဲ့ဘုံရင်ကျောင်းတွေတည်းထိလိုက်လံရှာဖွေနေတယ်လို့ပုဂိုးမြို့ခံတယောက်ကပြောပါတယ်။
ဒီနေ့အမှုရပြောတယ်ကိုဒီနေ့အမှုရပေါ့အဲ့ဘက်မှာလည်းဒီတပိတ်ကောင်းကောင်းတွေပုံနေကြတယ်အတန်ကြာတယ်သူကကြက်ရနေသူကအကုန်လိုက်မှုရပြမနေ့ကတော့ဒီပကိုးလေးကပုံကြောင်းနေကြတယ်သူကလိုက်မှုတယ်ကိုမနေ့ကဆိုရင်တိုင်းကြက်ကောင်းကောင်းတယောက်အဲ့ဥက္ကုချွေးနေနေပေါ့လေးစရာတိတိဆိုပြီးစကန်ခေါ်ရတယ်ဗျအခုကလားကနဲ့အသက်50ကျော်ပြီပေါ့ပကိုးမြို့မှာပေါ့ဆိုရတော့90နဲ့အမှုဖွင့်ဖွင့်ပြီးတခါလဲဆန်းလိုက်တယ်ဒီနေ့ကတော့သွေးနှုတ်သုံးဖို့ပုံမှန်နဲ့ဆက်ဆိုပြီးချက်ပွင့်တယ်ပေါ့
ပကိုးမြို့ထဲမှာဆိုရင်လဲဆန္ဒပြခဲ့တဲ့လူငယ်များပြားနေဘက်ကိုတင်းချောင်နေရတယ်လို့ဒေတာခန့်လူငယ်တူးကပြောပါတယ်
ကျိုးကျွန်တော်တို့မြို့ရဲဘက်ကရက်ွက်တီးဆိုရင်ရက်ွက်တစ်ခုလုံးကြီးကမလူမရှိတော့ဘူးလေဒီလိုတော်တော်နေရတာကရက်ွက်သုံးလေးခုပေါက်ကတော့မရှိတော့ဘူးခန့်မှန်းကြီးကတော့ထောင်နာတော့ကပ်ပါသူလူငယ်တွေတော်တော်များများမရှိတော့ဘူး
အဖမ်းခံရမှဆိုလို့ထွက်ပြေးသူတွေရှိနေသလိုအဖမ်းခံရသူတွေလည်းရှိနေပါတယ်စီတရာလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကဝမြို့နယ်ចောင်းချာမနူမကြခင်ရက်ကပဲဖမ်းဆီးခံရတယ်လို့ပဲခူးမြို့ခံပညာရေးဝန်ထမ်းတယောက်ကလည်းပြောပြပါတယ
်ဟိုတနေ့ကတော့စီဒီယန်ဆရာမနှစ်ယောက်ကိုဖမ်းရတယ်လေတပ်သား10လင်းနာရောက်လာတော့เนาะအင်းဝိုင်းမြို့ကိုဖမ်းရတယ်ပေါ်ဝမ်းနဲ့ပလေးကြီးကဆရာမမေရဆိုတော့ဒေါ်မင်းမြဆန်းနဲ့ဒေါ်မိုးပပဝင်ဒေါ်မင်းမြဆန်းကလေရန်ပြဒေါ်မိုးပပဝင်ကမိသားရန်ပ
ြဖေဝါရီလမှာစစ်တပ်အာဏာသိမ်းပြီးကတည်းကရုံးမသက်ပဲ CDN လှုပ်ရှားမှုမှာပါဝင်ဆန္ဒပြနေတဲ့ဝန်ထမ်းတွေဟာရက်ကြလာတဲ့အမျှနေထိုင်စားတောက်ရေးအခက်ခဲရှိလာတယ်လို့ဗဟိုမြို့ခံတို့ကပြောပြပါတယ
်ရှိတာပေါ့ကောဒီစားဝတ်နေရတဲ့အခါတူတူပြီးရေးစားရေးတွေကအခက်ခဲရရှိရတယ်မင်းအလူရအဲ့လိုမျိုးတန်းလူရမျိုးကြတော့ရှိသွားတယ်ဖြစ်ဆိုမဲ့ဝိမာန်ကြီးလူတွေဒီမှာဝိမာန်ကြီးကထုတ်လို့မရတော့ဘူးလေအဆက်နဲ့ထုတ်လို့မရတော့ဘူးပေါ့ကက်ဆယ်ကြီးကတော့ရှိသွားသူတို့ကတော့ပို့ဆိုးတာပေါ့ကွယ်ဒီနေ့မှတွေကတော့
ဧပြီလ9ရက်နေ့တုန်းကဘကိုးမြို့အစည်းကတပိတ်စစ်ကြောင်းရခံတပ်လို့လှုပ်ထားတဲ့နေရာကိုစစ်ကောင်စီတပ်တွေကနေပြစ်ခတ်ပြိုကွင်းခဲ့လို့80ထက်မနည်းတိတ်ဆုံးခဲ့တယ်လို့အများပြားတန်ရန်ရရှိခဲ့ပါတယ်အဲ့ဒီတပိတ်ခန္ဓာရှိတဲ့မဂရစ်လမ်းမကြီးနေရာကိုလုံခြုံရေးတပ်ဖွဲ့တွေကနေနေရာယူထားပြီး6လပြည့်ကမှုတွေလုပ်နေတယ်လို့လည်းမြို့ခံတွေကပြောပြကြပါတယ်အခုလိုအချိန်နေရမှာပဲပဲခူးမြို့မှာတောင်းဆိုကြွေးကြော်တာတွေကိုရေးသားထားတဲ့စိုင်းပုတ်တွေစတစ်ကာတွေကပ်ပြီးလူမဲ့တပိတ်အတန်တိတ်တပိတ်တွေဆက်ပြီးလုပ်နေကြပါတယ်ခင်ဗျာ